Phones are the most important device we own. They rarely leave our side. They're literally most people's lifeline to the internet and to each other. So today, I'm very excited to introduce you to a new phone made by Google. We call it Pixel.
Lekai smartphone ni a dini khe ma lu rai twa ma shin ma phet lo la de pisi tuk khu phet de so ra o kaung kaung ti de Google company ya ro Pixel so pi ro phone tit twe ko mai sat lai bi ko da nyon u ye.
Hout de ma su myan mon ye. Let shi di lekai smartphone zei kwat ko chi lo shin Google ga twin ne Android snit thong phone ni ga a mya song yaung ni ya da mho la. A thu phet daw di Samsung ga thout de Android phone ni ga number 1 ni ya yu tha ro Google ကလည်းသူ့ရဲ့ကိုယ်ပိုင်စနစ်သုံးဖုန်းတွေထွင်ပြီးတော့ရောင်းဖို့ဆုံးဖြတ်တော့တာပေါ့ဗျာ
Pixel နဲ့ Pixel XL ဆိုပြီးတော့မှအရွယ်နှစ်မျိုးထုတ်မဲ့ဖုန်းသစ်တွေအတွက်ကို Android စနစ် software တွေရောအထူးသီးသန့်ထွင်ထားတယ်လို့ Google ကပြောတယ်ရှင်နောက် Google company ကထွင်တဲ့ဒီ software နဲ့ hardware ကိုပေါင်းပြီးတော့လက်ကင်ဖုန်းတွေထုတ်တာခုမှပထမဆုံးဖြစ်တာတော့တစ်ချက်ထူတာပေါ့လေ
တခုရှိတာကဒီလက်ရှိမှာ Android စနစ်သုံး smart လက်ကင်ဖုန်းတွေကပုံစံမျိုးစုံနဲ့ဈေးကွက်ထဲမှာရှိနေတော့အဲ့ဒါတွေကြားမှာ Pixel phone တွေကထိုးဖောက်နိုင်အောင်လို့အတော်လေးကြိုးစားကြရမယ်လို့တော်တော်များများကသုံးသပ်နေကြတယ်ဗျ။ October 4ရက်နေ့တုန်းကဒီ9လက်မနဲ့9လက်မခွဲအရွယ်ရှိတဲ့ Pixel နဲ့ Pixel XL phone တွေကို Google ကမစ်ဆက်ခဲ့ပြီးတဲ့နောက်တော့ဒီ ID သတင်းဆောင်မတွေမှာမျိုးစုံသုံးသပ်ရေးကြတယ်။ phone ရဲ့ပုံစံအသွင်ပြင်နဲ့ပတ်သက်လို့ဆိုရင်တော့လက်ရှိဇီးကွက်ထဲမှာရှိနေတဲ့ phone တွေတက်ကိုဘာမှသိထူတာမရှိဘူးဆိုပြီးတော့ပြောများကြတယ်။
ထူရာဆိုရင်တော့ Google Assistant လို့ပြောရမှာရှင်အခုဆိုလို့ရှိရင်ဘာကိုပဲသိချင်ဒီ Google website ကိုသွားပြီးတော့ရှာနေကြရတယ်မလား Pixel phone တွေမှာကြာရင်တော့ဒီခလုတ်တစ်ချက်နှိပ်ပြီးတော့မှနှုတ်ကအမိန်ပေးသမျှကိုတုံ့ပြန်မှာဖြစ်ပါတယ် Google ရဲ့အပြောအရဆိုရင်တော့ဒီကိုပိုင် Digital Assistant ကိုရဲ့ Digital ကိုရေးလက်ထောက်လိုမျိုးကိုခိုင်းသမျှကိုဖုန်းပေါ်ကနေပြီးတော့လှုပ်ပေးနိုင်မယ်လိုချင်တာတွေကိုရှာပေးနိုင်မယ်နောက်ကိုကဘာကိုဆိုလိုရဲဆိုတာကိုချက်ချင်းသိပြီးတော့မှအဖြေကိုအမြန်ဆုံးရှာပေးနိုင်မယ်လို့ဆိုပါတယ် Google website သုံးတာနဲ့မတူတဲ့အသာချက်ကတော့ဒီကိုရဲ့ဖုန်းထဲမှာဖြစ်တာမို့ကိုအတွက်ပဲတည်တည်တန့်တန့်ပို့ပြီးတော့ဖြစ်မယ်အသုံးများလို့ရှိရင်ကိုရဲ့လိုအပ်ချက်ကိုဆက်ကမှတ်ထားပြီးတော့ပို့ပြီးတော့တိကျတဲ့တုံ့ပြန်မှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုတာပဲရှင်
အဲ့လိုမျိုး Siri ဆိုတဲ့ဒီ Digital Assistant က Apple ထုတ် iPhone တွေမှာပါနေတာကြာလာပြီ။ဒါပေမဲ့လို့ Android စနစ်မှာကတော့အခုကပထမဆုံးပါလာတာ။ Google Assistant နဲ့ Google ကသူ့ရဲ့ Pixel ဖုန်းသစ်ကိုတခြား Android ဖုန်းတွေတက်ထူးခြားဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားတယ်လို့ Britain ထုတ်တဲ့ Independent သတင်းစာကြီးရဲ့ဆောင်းပါးမှာထောက်ပြထားတယ်ဗျ။
Google Assistant အပါအဝင်ဒီဓာတ်ပုံပညာ file တွေကိုသိမ်းဆည်းနိုင်မဲ့ storage option နောက်ဆက်သွယ်ရေးနည်းပညာနဲ့ပို့ပြီးတော့မှခေတ်စားလာနေတဲ့ virtual reality နည်းပညာစတဲ့သူတို့ကိုယ်ပိုင်ကျွမ်းကျင်တဲ့နည်းပညာ၅မျိုးကိုပေါင်းစပ်ပြီးတော့မှ smartphone သုံးတဲ့အတွေ့အကြုံကိုပို့ပြီးလွယ်ကူထိရောက်အောင်တည်ထွင်ထားတယ်လို့ Google ကပြောတယ်ကိုသားညုံရဲ့အထူးသဖြင့်ဒီ Pixel phone တွေမှာပါတဲ့ camera ဆိုလို့ရှိရင်လက်ရှိရှိနေသမျှ smartphone တွေထဲမှာအကောင်းဆုံးပဲလို့ဆိုတာပဲရှင်
So let me just put that score into context. This isn't only the best camera we've ever made. It's the best smartphone camera anyone has ever made.
12.3 megapixel resolution နဲ့ဖုန်းအနောက်ဘက်မှာပါတဲ့ကင်မရာကိုဓာတ်ပုံနဲ့နည်းပညာကျွမ်းကျင်သူတွေကပြီးခဲ့တဲ့တစ်နှစ်လုံးအကောင်းဆုံးဖြစ်အောင်လို့မနာမနေကြိုးစားတည်ထွင်ထားတယ်ဆိုတာကိုလည်း Google ကုမ္ပဏီကဒီကုန်ပစ္စည်းထုတ်လုပ်ရေးဆိုင်ရာဒုက္ခ Brian Rogowski ကအခုလိုမိတ်ဆက်ပွဲမှာပြောသေးတယ်ဗျ
။ Our teams of photography gurus and image processing experts have spent the last year designing and tirelessly optimizing the entire camera stack.
ပစ္စည်းဖုန်းတွေမှာထူးခြားတယ်လို့ပြောလို့ရနိုင်မယ်နောက်တစ်ချက်ကသူ့ဖုန်းတွေနဲ့ရက်သမျှဓာတ်ပုံတွေဗီဒီယိုတွေကိုတင်ထားနိုင်ဖို့ Google Photos မှာ cloud storage ကိုအကန့်အသတ်မရှိပေးထားမယ်ဆိုတာပဲဗျ။ Android စနစ်သုံးဖုန်းသုံးတဲ့သူတွေကို unlimited ပမာဏအကန့်အသတ်မရှိ cloud storage ထဲမှာပုံတွေဗီဒီယိုတွေတင်နိုင်အောင်လို့ပြီးခဲ့တဲ့နှစ်မေလကလေးက Google Photo App ကိုအခမဲ့ပေးသုံးနေပြီ။ဒါပေမဲ့ဓာတ်ပုံ file တွေ video file တွေရဲ့ resolution ကိုတော့ကန့်သက်ထားတယ်။အခုဒီ Pixel phone တွေမှာဆိုရင်တော့ဓာတ်ပုံရော video ရောကို site အပြည့် high resolution နဲ့ပေးသိမ်းပါတဲ့။အခုနောက်ပိုင်း smartphone တွေဆိုရင် 4K video တွေအထိကိုရိုက်လို့ရနေပြီမဟုတ်လားဗျ။အဲ့ဒီ 4K video file တွေအထိကိုပေးသိမ်းပါတဲ့မဆင်မြန်မွန်ရဲ့
Pixel phone တွေကိုဈေးကွက်ထဲမှာထိုးပေါက်နိုင်ဖို့ Google ကတစ်ချက်ခုနှစ်ချက်ပြတ်ထွင်လိုက်တာနောက်တစ်ခုလည်းရှိသေးတယ်ရှင်။ Daydream View ဆိုတဲ့ဒီ virtual reality headset အသစ်ကိုသားညုံရဲ့အဲ့ဒီ VR headset မျိုးတက်လိုက်လို့ရှိရင်ကွန်ပျူတာကဘာထဲကိုရောက်သွားသလိုအမြင်အာရုံရစေတဲ့ virtual reality နည်းပညာအခု2016မှာတိတ်ပြီးတော့ရေပန်းစားလာတဲ့နည်းပညာမဟုတ်လားအဲ့ဒါကြောင့် Google ကဒီသူကိုယ်ပိုင်ထွင်တဲ့ဖုန်းအသစ်တွေကို VR နည်းပညာအတွက်အထူးတည်ထွင်ထားသလိုမျိုးတွဲသုံးလို့ရမယ့် Daydream View headset ကိုထွင်ပြီးတော့$89နဲ့ရအောင်ပါရှင်
ဖုန်းဘက်ထရီအားကိုချိန်တိုတွင်းပြန်ပြည့်အောင်လို့တွန်းနိုင်မယ်ဆိုတာကလည်းအဓိကထားကြော်ညာတဲ့အထက်မှာပါသေးတယ်မဟုတ်လားဗျ 9နာရီစာဓာတ်အတွက်15မိနစ်အတွင်းပြည့်အောင်သွင်းနိုင်မယ်လို့ဆိုနေတာပဲမဆီမြောင်ဝင
် Android စနစ်3မှာအယောင်ရဆုံးဖုန်းတွေထုတ်တဲ့ Samsung ကုမ္ပဏီကနောက်ဆုံးထုတ်တဲ့ Galaxy Note 7ဖုန်းတွေကဒီဖုန်းဘက်ထရီသွေးရင်းနဲ့ပောက်ကွဲမှုတွေဖြစ်လို့အယောင်ရခဲ့ရတဲ့နောက်ဖုန်းအလျော်တွေပေးခဲ့ရလို့ဒီ Samsung အတွက်နာမည်ပြက်စရာဖြစ်နေချိန်မှာ Google ကဖုန်းအသစ်ထွက်မယ်ဆိုတော့ Google အတွက်တပန်းတာကောင်တာနိုင်ပါတယ်တကယ်တော့ Samsung လိုမျိုး Android စနစ်သုံးဖုန်းတွေထုတ်တဲ့မိတ်ဆွေကုမ္ပဏီမျိုးနဲ့ Google ကအထူးကပြိုင်ချင်တာမဟုတ်ပေမဲ့ iPhone ထုတ်နေတဲ့ Apple ကုမ္ပဏီထက်ကို Samsung ကုမ္ပဏီနဲ့သာထိပ်တိုက်ပြိုင်ဆိုင်ရမယ့်အခြေအနေများတယ်လို့ဈေးကွက်သုံးသက်သူတယောက်ရဲ့ခန့်မှန်းချက်ကိုတော့ Fortune စီးပွားရေးမဂ္ဂဇင်းကြီးရဲ့ဆောင်းပါးထဲမှာသုံးသက်ထားပါတယ်$649နဲ့ရောင်းမဲ့ Pixel ဖုန်းရဲ့$949နဲ့ရောင်းမဲ့ Pixel XL ဖုန်းတွေရဲ့ကိုလိုချင်တဲ့သူတွေအနေနဲ့အမေရိကန်နိုင်ငံအပြင်ဒီကနေဒါ၊ Australia ၊ Britain နဲ့ Germany နိုင်ငံတွေမှာအခုတည်းကကြိုပြီးတော့မှာယူလို့ရနေပါပြီလေရှင်။